ဒီတစ်ပတ်တော့မုံရွာခရိုင်မှာလက်ရှိတူဖော်နေတဲ့ဂျင်းနီစီမံကိန်းမှာသုံးတဲ့ sulfuric acid ကနေဒေသရင်းနေထိုင်သူတွေနဲ့သဘာဝဝန်းကျင်ကိုဘယ်လိုထိခိုက်မှုတွေရှိနေလဲဆိုတော့ကို EcoDev သဘာဝဝန်းကျင်ထိန်းသိမ်းအဖွဲ့တာဝန်ခံဒေါက်တာဝင်းမျိုးတီရဲ့အမြင်တွေကိုတင်ပြပေးပါမယ်လေဗရောင်းတောင်ဒေသမှာဒေသခံတွေနဲ့တတူတူးဖော်တဲ့လုပ်ငန်းရှင်တွေကြားပြဿနာတွေဖြစ်ပွားနေတဲ့အပြင်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကပါဝန်းကျင်ထိခိုက်မှုတွေအတွက်စိုးရိမ်လာကြတာမို့လေဗရောင်းစုံစမ်းစစ်ဆေးကော်မရှင်တက်ဖွဲ့ပြီးစုံစမ်းစစ်ဆေးစီခဲ့တာပါဒီလိုစုံစမ်းမှုကနေရတဲ့အချက်လက်တွေပေါ်မူတည်ပြီးလှုပ်ဆောင်တင်တာတွေကိုစုံစမ်းရေးကော်မရှင်ကနေအကြံပေးခဲ့ပေမဲ့ဒေသအာဏာပိုင်တွေဘက်ကဂုတိမလိုက်နာသေးသလိုဒေသခံတွေနဲ့လည်းပြဿနာတွေဆက်ပြီးဖြစ်ပွားနေဆဲပါဒေသရင်းမှာချင်းနီတပ်တို့တူဖော်ရေးကိုပထမဆုံးလုပ်ကင်ခဲ့တဲ့အိုင်ဗင်ဟိုလက်ထက်ကစပြီးဒေသရင်းဝန်းကျင်ထိခိုက်မှုတွေကြုံတွေ့ခဲ့ရတယ်လို့ဒေါက်တာဝင်းမျိုးသူကပြောပါတယ်
။ရင်လုပ်ခဲ့တဲ့အိုင်ဗင်ဟိုကုမ္ပဏီလက်ထက်တဲမှာကွာအချို့ဒီပတ်ဝန်းကျင်ရေးရာပြဿနာတွေရှိတယ်။သူတစ်ပြင်အိုင်ဗင်ဟိုကသူကောင်းဆုံးလုပ်တယ်လို့တော့ပြောနိုင်တယ်ဗောလေ။သူတက်မြင်များ ISO standard နဲ့ဝင်လုပ်ခဲ့တဲ့အပိုင်းတွေရှိတယ်။ဒါဆိုလည်းပဲချိုးကိစ္စရဲ့ဒီမှာဥမာသူတို့ဒီဆောက်ထားတဲ့ရေလောင်ကန်တွေကနေရေရေရေရေအချင်းမတ်လောက်အမွေးကျင်တွေရထားတဲ့ကောင်မှာအကုန်ရှမ်းပြီးတော့ထွက်သွားရတဲ့အဲရေစိုးတွေဖြတ်စီရလမ်းအချောင်းမှာရံမျိုးတွေပြက်စီကြတော့နောက်သူတို့ရေကန်တွေပြက်စီရယ်နောက်တစ်ခုတတိထားမိနေတာကဒီပြည်စင်တောင်စင်နန်ကြီးပေါ့ဗျာအခုလက်ကတော့မလာခင်ပြည်စင်တောင်ပေါ့နော်ရှိသေးရကိုကျမ်းမာရေးချေနေရတာပြည်တော်ပို့ပို့လာတယ်
ဒီလိုဒေတာကန်တွေရဲ့ကျန်းမာရေးထိခိုက်တာနဲ့ဒေတာရင်းရေမြင်ညဉ့်ဉန်းတာတွေနဲ့ပတ်သက်ပြီးအထောက်အထားတွေကအများကြီးရှိနေတာပ
ါဒီအဗီယိုလက်ထက်တော့2003-2004လောက်တုန်းကသူတို့စီမံကိန်းနဲ့ပတ်သက်ပြီးတော့သူတို့ကအောင်းမြင်စီမံခံခွဲရေး ISO လက်မှတ်တွေရတယ်ပေါ့ရတယ်သူတို့ကကိုယ်ယုံကြောက်တာနဲ့ထုတ်ပြန်တဲ့ report လေးရှိတယ်အဲတော့ကျွန်တော်ကဟိုပေါင်းရင်ထင်းနေရေးမြေသားကော်မရှင်မှာဒေတာရင်းမဲကောင်မြန်မာစီမံကိန်းကြံပေးလုပ်နေတဲ့ကာလဖြစ်တဲ့အတွက်အဲ့ဒီ report လေးကို copy ရတယ်ပေါ့သူတို့အဲ့ဒီ report ထဲမှာဝန်ခံထားတဲ့ချက်ကသူတို့ဆောက်ထားတဲ့ဒီစိုးဒီလောင်တဲ့ကံတွေကမထင်မှတ်တဲ့မျိုးရေးကိန်းမှာရတဲ့အခါမှာသူတို့ဖြတ်ထားတဲ့ design factor တွေကိုကျော်ပြီးတော့ review စီကြရဲ့နောက်ဒီစီမံကိန်းပေါ်ပေါ်လေးမှာရှိတဲ့ရွာတွေရဲ့ကျန်းမာရေးချင်းတွေချို့ကိုဝင်ဆောင်တွေပြက်တဲ့နှုံးတွေပေါ့နော်အကျဉ်းချုပ်တွေကလည်းများနေလားပေါ့ဒီကစီမံကိန်းပုတ်တဲ့ရွာတွေနဲ့ရှင်ဒါကအရင်အရင်ဟိုလုပ်ခဲ့တဲ့အချိန်တွေပြတ်တာပါလေ။ဒီကျွန်တော်တွားကြည့်တဲ့အချိန်တွေကြတော့လက်ရှိအမှာတရုတ်ကုမ္ပဏီတစ်ခုကလုပ်နေရပါဗျာ။ဘာထူးကြလဲလဲဆိုတော့အဲ့လက်ထက်ကမှလည်းနော်ဥပိုင်းရဲ့စေယုံကြီးကဒီမှာလာပြီးတော့ဆောက်တယ်။ဆက်ပြီးအစ်စ်တွေထုတ်တယ်။ထုတ်တဲ့ဆက်ပြီးအစ်စ်တွေကိုဒီတော့ဒီ WTO ကုမ္ပဏီကိုပြန်ပေးတယ်ပေါ့။ဒီစေယုံကြီးကဒီလိုတော့ဆန်းစုကြည်လို့လက်ကောင်စီကကပြီးရရတယ်သူပြန်လဲတယ်။အဲ့ဒါမှ ISO standard နဲ့လုပ်လို့အကြံပြုထားတာရှိတယ်။တို့တော့လည်းပဲအဲ့ဒါကိုမရသေးဘဲနဲ့လဲတယ်ပေါ့ဗျာ။အဲ့ဒီပြည်သားခံရဟိုကျမကြီးလည်းခံစားရတယ်။သူတို့တင်သူတို့ရဲ့ຢာကြီးပြတ်သွားတယ်။အဲ့တော့ကျွန်တော်ဖုန်းဆက်တဲ့ခါကျတော့ဟုတ်ပြီခင်ဗျာဆိုခင်ဗျားတို့ဒါတရားရှိရဲ့ຢာခွက်ကအပေါ်6လက်မှအမြင့်ပြီးသွားပါတော့။အဲ့ဒါကိုတကွက်မှာ3ခုပြူလာတယ်။ကျွန်တော်တို့ရှိမှလည်းကိုယ်ပိုင်တက်ခွက်ရရှိတယ်။နောက်ကျွန်တော်ရှိမှလည်းတတိယတဲ့ပညာရှင်တွေရှိတော့သူတို့ကိုစံခိုင်းတယ်ဒီမှာပြောဝင်နေတဲ့ဒီ surface တက်ပေါ့ဗောလေ surface ဆက်ပေါ့ဆန်းခိုင်းနေနောက်ချင်းပြောင်းသူကဆက်ပြီးဒက်ကောက်ခံလဲပို့ပြီးတော့ကျွန်တော်ဆန်းနေဗောအဲ့ဒီ exact ဒီဘာပြောနိုင်လဲဆိုတော့ဒီထဲမှာရှိနေတဲ့ surface level ကညဉ့်ညမ်းတဲ့အဆင့်ကိုကျော်နေပြီ9ကျားလောက်တောင်ကျော်နေပြီ decimal level လဲကျွန်တော်ရေးပါတယ်ဘယ်ဆန်းတဲ့ချိန်ထိုးပြီးရေးလဲဆိုတော့ New Zealand ကရခိုင်ကနေဆန်းတဲ့ချိန်ထိုးပြီးကျွန်တော်ရေးပါတယ
်ဒီလိုသဘာဝပတ်ဝန်းကျင်ညဉ့်ညမ်းစီတဲ့ဆိုတဲ့အဆင့်ကိုဘယ်လိုသတ်မှတ်တာပါလဲ
ဒီလိုအနေနဲ့ပြင်လို့ရောက်သွားနိုင်တယ်။အပြင်ကနေဆင်လူတွေစားသုံးမှုကိုရောက်သွားရင်သူကျန်းမာရေးနော်စုစုတွေရမယ်ဆိုသူတို့တက်တဲ့ equation formula တွေရှိရပါဗျာ။အဲ့ဒါတွေနဲ့တွဲပြီးတော့မှဒီ level ဆိုရင်ဒီလိုမျိုးမျိုးစားဆိုရင်ဘယ်လောက်ဆိုရင်ဒါအနေနဲ့ရှိရလို့သူတတ်မှတ်ကြတာ
။ဒီနေ့တက်မှာ sulfuric acid တွေနဲ့တဘာဝဝန်းကျင်ညဉ့်ဉန်းမှုဖြစ်နေတာသိကြပေမဲ့ဒီလိုညဉ့်ဉန်းစေတာဟာဥပိုင်ကတီးထားတဲ့ဆက်ယုံကြောင့်ဟုတ်မဟုတ်မေးခွန်းထုတ်เสียဖြစ်လာပါတယ်။
တကယ်တမ်းကဒီစီမံကိန်းမရှိခင်တည်းကအဒေတာရဲ့မြေစီလာချင်းမျိုးတွေပါတယ်ကျွန်တော်တို့ကကြည့်ထားရမယ်စီမံကိန်းမရှိတဲ့ဒေတာရဲ့ဒီလာချင်းမျိုးတွေကိုကောက်ယူပြီးနှိုင်းရှင်မှာပို့ပြည့်စုံမှာပေါ့အရင်တော့ဒေတာတွေကမရှိတဲ့ခါကျတော့ကျွန်တော်တို့ကောက်ချက်ချနိုင်တာကသူ့ရဲ့မြေစီလာဂုဏ်တက်ပြည့်ရဲ့အနေထားကိုကြည့်ပြီးတော့ကျွန်တော်တို့ကသတ်မှတ်လိုက်တယ်ဘာလို့လဲဆိုတော့ဒီအများဒေတာကမျိုးတွေများစုက pH value မြင့်တယ်ပေါ့တနည်းအားဖြင့်သူကမြေငန်တက်များတဲ့မျိုးတွေပေါ့နော်ငင်းငန်တက်များတဲ့မျိုးမျိုးစားမှာဒီလို acid surface compound တွေငင်းနေတဲ့ဒက်ဒက်တွေပြားနေတဲ့ဆိုတဲ့အကြောင်းကသူ့တဘာဝဖြစ်စဉ်ကဖြစ်လာတာမဟုတ်ဘူးပေါ့အဲ့တော့ဒီနားမှာရှိတဲ့ပျော်ကတစ်ခုကြောင့်ဒ malaria accumulated ပေါ့နော်ဒါဖြစ်တယ်နော် atmospheric diffusion လို့ခေါ်တာပေါ့လူတွေကနေပြန်နေပြီးတော့ရောက်လာတယ်ဖြစ်နိုင်တယ်ဆိုရဲပုံသက်ချက်ကိုကျွန်တော်တို့ကသိတယ်ပေါ့
ဆာဖိတ်ပါဝင်မှုနှုံညဉ့်ညမ်းနဲ့အဆင့်ရောက်နေတဲ့အတွက်လူနဲ့တစ်ပင်နေနဲ့တဘာဝပတ်ဝန်းကျင်ဘယ်လိုထိခိုက်နိုင်လဲအချက်ကလေးတွေချပြောပြပေးပါစင
်အပင်နေနဲ့ဆိုရင်တော့ဗျာသူ့ရဲ့အပင်တွေရဲ့ကြီးထွားအောင်ဒီပြောင်းလုပ်တဲ့နော်ကိစ္စရဲ့ဒီမှာကြီးထွားမှုနှုံသူ့ရဲ့စားချက်မှုနှုံဆိုအောင်ပြောလို့သူ့တဘာဝကိစ္စရဲ့ဒီမှာတွားပြီးတော့ဒီဆာဖိတ်ဆာဖာများလည်းပျက်စီးတဲ့အပင်တွေညံ့နေပျက်စီးရဲ့ဗျာအဲ့တော့ဒီနှမ်းနေနေကြရတယ်မကဘူးဒီတမားပြင်ဆိုတော့တော်တော်မာတဲ့ပြင်နေပေါ့ဗျာသူတို့တွေကညှိုးချောက်ပြီးတော့တွေ့သွားတယ်ပေါ့ဒါဆိုတော့ကအပြင်တို့မှာတွားပြီးတော့ထိတဲ့ကိစ္စပေါ့အဲ့တော့ကျမ်းမာရေးရှုထောင့်ကနေပြောရင်တော့ဒီ sulfur saturated acid ရဲ့အဓိကပြဿနာတင်းကိစ္စကတော့ဒီတက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေပေါ့ဗျာအဲဒီလေကြောင်းလို့နော်ဒါတွေမှာတွားပြီးတော့ယောဂါများတယ်ပေါ့နော်2012မှာနေစုစုပေါင်းလူပင်တော့29ဦးရှိတယ်အဲ့ဒီကံကုန်းကြီးရလေးတခုတည်းမှာပဲတော့ဒီနှစ်ထဲမှာပေါ့ဝေမေမာလာကုန်ကြီးတို့ချုပ်တာရဲ့ဆင်မှာ31ယောက်ချင်နေတယ်။ရှားမင်းရခင်ပြည်လုံးကြီးကမြင့်တက်လာတာပြည်တယ်ပေါ့
။ဒီလိုမျိုးမထိခိုက်အောင်လို့ဘာတွေလုပ်ရမယ်လို့အကြံပေးချင်ပါလဲဆင်
။ဒီနှစ်မှန်ကြီးမှာနှစ်ပိုင်းပါနေတာပေါ့။ဥပိုင်ကလေတဲ့ဆက်ရုံနဲ့လက်ရှိတရုတ်ကုမ္ပဏီကလုပ်နေတဲ့ဟိုတပ်ပြင်းလုပ်ငန်းတွေရှိတော့တပ်ပြင်းလုပ်ငန်းတွေကလူတွေပြောတာတော့သူတို့ဒီဆက်ပြည့်အဖြစ်တုံးနေတာမင်းမင်းထိန်းသိမ်းနေသူတို့ဒါနေတိုင်းမော်နီတာလုပ်တယ်သူတို့ကြောင့်ဖြစ်တာမဟုတ်ဘူးဆဲုံကြောင့်ဖြစ်တယ်လို့သူတို့ဖိအပြန်ပြန်ဖားလုပ်တာလဲကျွန်တော်တွေ့တယ်ပေါ့ဗျာအဲ့တော့လေဗရောင်းတောင်ဒီစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အကြံပေးတဲ့အတိုင်းကို ISO စတန်ဒတ်ရပြီးမှဒါလေဒီဆဲုံကိုလဲတင်တယ်အဲ့တော့ကျွန်တော်တွေ့ကြတာပြောရင်တော့ ISO စတန်ဒတ်လောက်ရမယ်ဆိုရင်သူတို့ဆဲုံရှုရမယ်သဘောဖြစ်နေတယ်ဘာလူတွေချင်းနဲ့ရမ်းကန်နေတယ်သူဘလောက်ထိကျန်တဲ့ဆဲုံတွေမှာပြုပညာတွေလို့လို့လို့ဒီလိုဆေးရုံမျိုးဆိုတော့ဂျာရီကကျွန်တော်တို့ကဂျာကန်နေမျိုးပေါ့အင်္ဂလိပ်လိုပြောရင်တော့ buffer zone ပေါ့ဗျာလို့ရအောင်သူက no buffer zone လေနော်အဲ့တော့ဆေးရုံရွှေပြင်တော်ရနေမှာသွားတော့ဆေးရုံရင်းစီမံရောစီမံခန့်ခွဲမှုစီစဉ်နေရောနော်ဒီဘာဝဂျာကန်နေမျိုးထားရပြီးတော့လုပ်ဖို့လို့လေ
ဒေါက်တာဝင်းမျိုးသူရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်